မြန်မာနိုင်ငံကလူ့ခွင့်ရေးနဲ့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူဒေါ်သင်းသင်းအောင်အပါအဝင်ခံလုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရသူအားလုံးကိုချက်ချင်းပြန်လုပ်ပေးဖို့ Amnesty International နိုင်ငံတကာလူညင်းချမ်းသာကွင့်အဖွဲ့ကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်ဒေါ်သင်းသင်းအောင်ပေါ်တင်ထားတဲ့စွဲချက်တွေချက်ချင်းပြန်ယူသိမ်းပြီးအမြန်ဆုံးပြန်လုပ်ပေးဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်၅ဦးကလည်းမေလ29ရက်နေ့မှာတောင်းဆိုထားကြသလိုတခြားနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကပါတောင်းဆိုထားကြတာကြောင့် သူလူမျိုးရေးအတွက်တောင်းဆိုမှုတွေအရှင်းမြင့်လာနေတာဖြစ်ပါတယ်။မြစည်းမသတင်းဌာနကိုပူးတွဲတည်ထောင်သူလည်းဖြစ်တဲ့ဒေါ်သင်းသင်းအောင်ဟာအပီလ၈ရက်နေ့ကရန်ကုန်မြို့မှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်ရေကြီးအိုင်းစစ်ကြောရေးစခန်းမှာထင်းသိမ်းခံထားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့သူ့ပမာရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းသိမထားရပါဘူး။လက်ရှိမှာတော့ဒေါ်သင်းသင်းအောင်ကိ ဘက်ကသတင်းသစုံတရားထုတ်ပြန်တာမရှိသေးသလိုဘာပုံမှန်တွေနဲ့ဆွေးကြတင်ထားတယ်ဆိုတာကိုလည်းတရားဝင်ထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်တဲ့အပေါ်သူတို့ရဲ့ရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်နဲ့အညီကန့်ကွက်ဆန္ဒပြရင်ဒေါ်သင်းသိအောင်အပါအဝင်ထောင်နဲ့ချီတဲ့မြန်မာပြည်သူပြည်သားတွေဟာခံလို့တဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့လူခွင့်ရေးအဖွဲ့တွေကပြစ်တင်ပြောဆိုကြတာပါ။နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအသင်း AAPP ကဇူလိုင်လ27ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖမ်းဆီးထိန်းသိမ်းခံထားရသူ5323ဦးရှိပြီးသေဆုံးသူကတော့929ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။